Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းမှာတောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ် March 29ရက်အင်္ဂါနေ့ညနေခင်း 6:00 ခွဲကနေ 9:00 စီစဉ်တွေကို line to meter 1925ရို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလောပါအခုညနေခင်းစီစဉ်တွေတာဝန်ယူသိဆက်သွားမှာပါ
မင်္ဂလာပါရှင်ကျမခင်ပြထွေးပါခီးတဲ့55ရောက်လိုက်ပါသွားတဲ့ Egypt ခီးတဲ့တင်လေရင်ကိုစီးနှင်းပြီးတော့လေရင်ကို Cyprus နိုင်ငံမှာဆင်းသက်ခဲ့သူကိုဖမ်းဆီးထားမိပြီလို့ Cyprus နိုင်ငံအရာရှိတွေကပြောပါရယ်။တခါဥရောပနိုင်ငံတွေအချင်းချင်းကြားမှာထောက်လိုင်းရင်သတင်းအချက်အလက်တွေမျှဝေရေးကိုတိကျပိုလုပ်နိုင်တယ်လို့လှုပ်ဖို့လဲလိုအပ်တယ်လို့ Belgium နိုင်ငံ Brussels မြို့ကအကြမ်းဖက်တိုက်ခိုက်ခံရမှုနဲ့ပတ်သက်လို့ American ပြည်ထောင်စုကပြောကြားလိုက်ပါရယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့ကိုညာဝင်းအောင်နဲ့အတူပြောပြပေးပါမယ်ရှင်
။ကောင်းပါပြီရှင်။အပြစ်ရစာချုပ် NCA လက်မှတ်မရေးထိုးရသေးတဲ့တိုင်းရင်းသားလက်နက်ကိုင်တပ်တွေရဲ့ပန်းဆန်းကဆွေးနွေးပွဲမှာဘလို့သဘောတူညီချက်တွေရလိုက်ပါတယ်လဲ။
ကျွန်တော်တို့ဟာအချမ်းကြီးနဲ့လို့ဖြစ်ရှင်းနေတဲ့ဆိုတော့သူအဲ့ဒီအစီအမမျော်လင့်ရှင်မှုဆိုတော့တို့ဟာလုံးလုံးဆယ်ရတော့
NDAA ခေါ်မိုင်းလာအဖွဲ့အထွေထွေအတွင်းရင်းမှုဦးကြည်မြန်မာရှင်အပြည့်စုံကိုတော့မကြခင်ကြားဖို့ရှိပါတယ်။ဒါအပြင်မန္တလေးတိုင်းဝန်ကြီးချုပ်ဖြစ်လာတဲ့ဒေါက်တာစောမြင့်မောင်ကဘယ်အချက်တွေကိုပထမဦးစားပေးလှုပ်ဆောင်သွားမလဲဆိုတော့ VOA နဲ့တီးတန့်တွေ့ဆုံမေးမြန်းခန်းကိုကြားကြမှာဖြစ်တယ်လို့ဦးမင်းမင်းဦးကိုမွန်ပြည်နယ်ဝန်ကြီးချုပ်ခန့်အပ်လိုက်တဲ့အပေါ်နိုင်ငံရေးပါတီရဲ့အမြင်တွေကိုလည်းကြားဖို့ရှိပါတယ်။ဒီလိုသတင်းမဆောင်မတွေမတိုင်ခင်ခုရင်ဆုံးတော့အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်သတင်းတွေကိုမတ်ခင်ဖြူတွင်နဲ့ကိုညာဝင်းအောင်တို့ကပြောပြပေးကြပါအောင်ရှင်။
ခီးတဲ့55ရောက်လိုက်ပါလာတဲ့အီဂျစ်ခီးတဲ့တင်လေရင်တစင်းကိုစီးနှင်းခဲ့ပြီးလေရင်ကို Cyprus နိုင်ငံမှာဆင်းသက်ခိုင်းခဲ့တဲ့သူကိုဖမ်းဆီးထားမိပြီလို့ Cyprus နိုင်ငံအရာရှိတွေကပြောပါရယ်အခုဆိုရင်အားလုံးပြီးသွားပါပြီလေရင်စီးနှင်းတဲ့သူကိုဖမ်းဆီးထားမိပါပြီလို့ Cyprus နိုင်ငံကြားရေးဝန်ကြီးဌာနကဒီ Twitter လူမှုကွန်ရက်ပေါ်မှာဖော်ပြထားတာပါလေရင်ကိုစီးနှင်းတဲ့သူဟာဆာအီဖ်အယ်တင်မူစတာဗာဖြစ်တယ်လို့ဆိုပြီးတော့သူဘာကြောင့်အခုလိုမျိုးဒီစီးနှင်းမှုလုပ်ရတယ်ဆိုတော့ကိစ္စနဲ့ပတ်သက်လို့တော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးဒီလေရင်ဟာအီဂျစ်နိုင်ငံအလက်ဇန်ဒရီးယားမြို့ကနေကိုင်ရိုမြို့ကိုအသွားလမ်းမှာစီးနှင်းခံခဲ့ရတာဖြစ်ပါတယ
်ပါကစ္စတန်နိုင်ငံအရှေ့ဘက်ပိုင်းလာဟောမြို့မှာခရစ်ယာန်ဘာသာဝင်တွေကိုပြစ်မှတ်ထားတဲ့အသေးခံဘုံးခွဲတိုက်ခတ်မှုတနင်္ဂနွေနေ့ကဖြစ်ပွားခဲ့ပြီးတဲ့နောက်ပါကစ္စတန်ဝန်ကြီးချုပ်နဝတ်ရှရစ်ကအကြမ်းဖက်လှုပ်ရှားမှုတံပြန်တိုက်ဖျက်ရေးလုပ်ငန်းတွေကိုအရှိန်မြင့်လှုပ်ဆောင်သွားမယ်လို့ကတိပြုပြောဆိုလိုက်ပါတယ်လူတွေအများအပြားရှိတဲ့ပန်းခြံတစ်ခုမှာတနင်္ဂနွေနေ့ကအသေးခံဘုံးခွဲတိုက်ခတ်ခံရမှုအတွင်းကလေးငယ်အယောက်30လောက်အပါအဝင်လူပေါင်း82ယောက်အနည်းထက်မနည်းတေဆုံးခဲ့ရပြီးလူ300လောက်ဒဏ်ရာရရှိခဲ့တာပါလုံညိုရေးတပ်ဖွဲ့ဝင်တွေကအကြမ်းဖက်သမားတွေခိုးအောင်တဲ့နေရာတွေလေ့ကျင့်ရေးစခန်းတွေကိုလိုက်လံရှာဖွေနှိမ်နှင်းခဲ့တာကြောင့်မို့လို့အခုလိုပန်းညံနဲ့အများပြည်သူသွားလာတဲ့နေရာတွေကိုသူတို့ကပြန်လည်ပြစ်မှတ်ထားပြီးအပြစ်မဲ့ပြည်သူတွေကိုတပ်ဖြတ်လာနေတာဖြစ်ပါတယ်။တနင်္ဂနွေနေ့ကတိုက်ခိုက်မှုတွေဟာသူတို့လက်ချက်ဖြစ်တယ်လို့ပါကစ္စတန်တာလီဘန်အဖွဲ့ကဂျမာတာအာရာကပြောဆိုထားပြီးခရစ်ယာန်ဘာသာဝင်တွေကိုပြစ်မှတ်ထားတိုက်ခိုက်တာလို့ပြောပါတယ်။
ဥရောပနိုင်ငံတွေအချင်းချင်းကြားမှာထောက်လိုက်ရေးသတင်းအချက်အလက်တွေမျှဝေရေးကိုတိကျပိုလုပ်နိုင်တယ်လို့လှုပ်ဖို့လဲလိုအပ်တယ်လို့ Belgium နိုင်ငံ Brussels မြို့ကအကြမ်းဖက်တိုက်ခိုက်ခဲ့ရမှုနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုကပြောကြားလိုက်ပါတယ်
There has been some progress made with regard to that intelligence sharing, but there is surely more that can and must be done.
ထောက်လိုင်းအချက်အလက်တွေကိုမျှဝေကြတဲ့နေရာမှာတိုးတက်မှုတွေရှိလာနေပေမဲ့လည်းဒီထက်မကပိုမိုလုပ်နိုင်တယ်လို့ဒီထက်မကလည်းလုပ်ရမှာဖြစ်ပါတယ်အခြေခံထောက်လိုင်းရေးဆောင်ရွက်ချက်တွေနဲ့လုံခြုံရေးအရာဆောင်ရွက်ရမယ့်ကိစ္စတွေကိုလှုပ်ဖို့ဘလောက်အရေးကြီးတယ်ဆိုတာအခုဖြစ်ခဲ့တဲ့တိုက်ခိုက်မှုတွေကကျွန်တော်တို့ကိုသတိပေးနေပါတယ်လို့အင်မြူရောပြောခွင့်ရပုဂ္ဂိုလ် George Annes ကပြောသွားတာပါ Belgium နိုင်ငံအတွက်လိုအပ်တဲ့အကူအညီတွေပေးသွားမယ်လို့လည်းသူကထပ်ပြီးတော့ပြောပါတယ်တစ်ချိန်တည်းမှာပဲ Brussels မြို့လေဆိပ်နဲ့မြေရောက်ယထာဘူတာယုံတို့အပေါ်တိုက်ခိုက်မှုအတွေ့ Belgium တာဝန်ရှိသူတွေဆက်လက်စုံစမ်းနေပြီးမတင်ကားလို့ဖမ်းဆီးခဲ့သူတွေကတယောက်ကိုတတ်သိမခိုင်လုံတဲ့အတွက်တင်းနေလာနေတုန်းကပြန်လွတ်ပေးခဲ့ပါတယ်တိုက်ခိုက်မှုတွေကိုအဓိကဆောင်ရွက်သူလို့ကြက်ကြက်ပြက်ပြက်ပြောကြတဲ့ Fekel C ကိုအထောက်ထားမခိုင်လုံတဲ့အတွက်ပြန်လွတ်ပေးခဲ့ရတယ်လို့ပြည်ထောင်စုအစိုးရရှင်းနေကပြောပါရယ်အစိုးပိုင်းကသူ့အပေါ်အကြမ်းဖက်မှုဆိုင်ရာဆွဲချက်တွေနဲ့ဆွဲဆိုခဲ့တာဖြစ်ပါတယ်ဒီတိုက်ခိုက်မှုတွေအတွက်မှာတော့တေဆုံးသူလူပေါင်း35ယောက်ရှိပြီးလူ300ထက်မနည်းလဲထိခိုက်ဒဏ်ရာရခဲ့ကြတာပါရှင
်ပြီးခဲ့တဲ့နှစ်အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ဆန်ဘာနာဒီနိုပြစ်ခတ်မှုမှာတနက်သမားတို့ဦးသုံးခဲ့တဲ့ Apple Company ထုတ် iPhone 5C တဲ့ကသတင်းအချက်အလက်တွေကို အပမ်မဟုတ်တဲ့ပြင်ပအကူအညီနဲ့ဝင်ရောက်ကြည့်ရှုနိုင်ခဲ့ပြီလို့အမေရိကန်တရားရေးဌာနကပြောပါတယ်။ဒါကြောင့်အမေရိကန်အစိုးရကအပက်ကုမ္ပဏီပေါ်တရားစွဲဆိုထားတာကိုလည်းတင်းလာနေကပြန်လည်ရုပ်သိမ်းလိုက်ပြီးဒီသတင်းအချက်အလက်တွေကိုအစိုးရကဘယ်လိုရလိုက်တယ်ဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ဒီအမှုကိုလိုပဲအခြားအမှုတွေမှာလည်းပုံကိုရေးဆိုင်ရလွတ်လပ်ခွင့်နဲ့သတင်းအချက်အလက်တွေကိုအစိုးရရဲ့အာဏာသုံးပြီးအလွယ်တကူရယူနိုင်တဲ့အခြေအနေမျိုးတွေအတွက်ဆက်ပြီးအငင်းပွားစရာတွေကြံနေအောင်မယ်လို့ကယ်လီဖိုးနီးယားလွှတ်တော်မှဒါရယ်အစ္စာကပြောပါတယ်တရတမားဆိုင်ယက်ဖာရုတ်သုံးခဲ့တဲ့ iPhone တွေကိုဘယ်လိုနည်းနဲ့ဝင်ပြီးသတင်းချက်လက်တွေရယူခဲ့တယ်ဆိုတာကိုတော့အမေရိကန်အစိုးရကထုတ်ပြောတင်တယ်လို့ Apple Company ရှင်းနေကဆိုပါတယ် iPhone တွေကသတင်းချက်လက်တွေကိုထုတ်ပေးဖို့ New York, Illinois, California နဲ့ Massachusetts ပြည်နယ်တွေမှာအစိုးရက Apple ကိုတရားစွဲဆိုထားတဲ့အမှု15မှုရှိပါတယ်
Your American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1068 ညလိုင်းဒိုမီတာ19 kHz 15965လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီ American တန်ရဲ့အင်ဂါနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြောပြပေးသွားပါမယ်။တိုင်းနယ်ပြည်နယ်ဆူရရီတဲမှာတခြားတိုင်းရင်းသားပါတီတွေကဝင်ကြီးနေရာတွေခန့်အပ်ဖို့ညှိနှိုင်းပြောဆိုမှုတွေရှိတယ်လို့မန္တလေးတိုင်းဝင်ကြီးချုပ်တဲ့အဖြစ်ရွေးချယ်ခန့်အပ်ခံရတဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကဒေါက်တာစွန်မြင့်မောင်ကပြောပါတယ်
။အဲ့တော့တခြားကတွေကျွန်တော်စဉ်းစားတဲ့ထင်မှာပါပါတယ်။ဥပမာရှမ်းပြည်နယ်မှာပါတီငယ်လေးတွေ ethnic ပါတီအငယ်လေးတွေနိုင်နေသူတို့နေရာပေးဖို့ကျွန်တော်အစီအစဉ်ရှိတယ်ဒါကျွန်တော် NLD ကကမ်းလှမ်းခဲ့ပြီးသားလေးလည်းရှိတယ်။ဒါတည်းကကျွန်တော်
ပုံမှန်ပြည်နယ်တိုင်းဝန်ကြီးချုပ်နေရာတွေမှာဒီ NLD ပါတီဝင်တွေကိုပဲခန့်အပ်တာဝန်ပေးတဲ့အပေါ်တိုင်းရင်းသားပါတီတချို့ကမကြည်မနဲ့ဖြစ်နေချိန်မှာမန္တလေးတိုင်းဝန်ကြီးချုပ်သက်ကဒီ VOA နဲ့တည်တံ့မေးမြန်းကမ်းမှာအခုလိုမျိုးပြောကြားသွားတာဖြစ်ပါတယ်။တမရသိဦးထင်ကျော်ရွေးချယ်တဲ့ပြည်နယ်နဲ့တိုင်းဝန်ကြီးချုပ်နံမရီကိုမတ်လ28ရက်တနင်္လာနေ့တုန်းကသက်ဆိုင်ရာလွှတ်တော်တွေမှာတင်ပြခဲ့တာပါ။ရခိုင်ပြည်နယ်လွတ်တော်အတွင်းမှာဝင်ကြီးချုပ်နေရအတွက် NLD ပါတီကဥညီပုကိုကြီးညာလိုက်ချိန်မှာပဲရခိုင်မျိုးသားပါတီ ANP ရဲ့လွတ်တော်ကိုယ်စားလှယ်အားလုံးလွတ်တော်တွင်ကထောက်ခါခဲ့ကြပါတယ်။ဒါပြင်ရှမ်းပြည်နယ်မှာလည်းရှမ်းတိုင်းရင်းသားမဟုတ်တဲ့ NLD ပါတီကိုယ်စားလှယ်တဦးကိုဝင်ကြီးချုပ်နေရပေးခဲ့တဲ့အတွက်တိုင်းရင်းသားတွေအရေးထိထိရောက်ရောက်လှုပ်ကြိုင်နိုင်ပါမလားဆိုပြီးတော့မေးခွန်းထုတ်မှုတွေလည်းရှိနေပါတယ်။ NLD ပါတီရဲ့ပြောခွင့်ရလည်းဖြစ်တဲ့ဒေါက်တာစော်မြင့်မောင်ကတော့ဖွဲ့စည်းပုံအခြေခံဥပဒေကပေးထားတဲ့အခွင့်အရေးတစ်ခုဖြစ်တာကြောင့်တိုင်းနယ်ပြည်နယ်14ခုအထက်ဝန်ကြီးချုပ်အားလုံးကိုရွေးကောက်ပွဲအနိုင်ရ NLD ပါတီကခန့်အပ်နိုင်ခဲ့တာဖြစ်တယ်လို့တုံ့ပြန်ပြောဆိုပါရယ်။ဒါအပြင်ပါတီဥက္ကဋ္ဌဒေါ်ဆန်းစုကြည်အနေနဲ့နိုင်ငံခြားရေးဝန်ကြီးဌာနအပြင်ဝန်ကြီးဌာနတစ်ခုထက်မနည်းကိုတာဝန်ယူသွားမယ်လို့ဒေါက်တာစော်မြင့်မောင်က VOA မြန်မာပိုင်းကိုပြောပါရယ်။ဖွဲ့စည်းပုံအခြေခံဥပဒေအရပြည်ထောင်စုဝန်ကြီးဟာနိုင်ငံရေးပါတီတွေရဲ့ပါတီလုပ်ငန်းတွေကိုပါဝင်ဆောင်ရွက်ခြင်းမပြုရလို့သတ်မှတ်ထားပေမဲ့လို့ဒေါ်ဆန်းစုကြည်အနေနဲ့ပါတီဥက္ကဋ္ဌအနေနဲ့ဆက်လက်ရည်တည်သွားမှာဖြစ်ပြီးပါတီလုပ်ငန်းတွေမှာတော့ပါဝင်ဆောင်ရွက်တော့မှာမဟုတ်ဘူးလို့ VOA မြန်မာပိုင်းနဲ့တည်တံ့မေးမြန်းကမ်းမှာဒေါက်တာစော်မြင့်မောင်ကအခိုင်အမာပြောကြားခဲ့ပါတယ်ရှင်။
အမေရိကန်နိုင်ငံမှာသတင်းလွတ်လပ်ခွင့်အရေးကြီးတယ်ဆိုတာကိုပြသနိုင်ဖို့ဆိုရင်သတင်းနောက်ဒီအနေနဲ့ပိုပြီးစုံစမ်းဖော်ထုတ်ရေးသားကြဖို့အမေရိကန်သမ္မတဘရက်အိုဘားမားကတနင်္လာနေ့ညမိခွန်းမှာသတင်းနောက်တွေကိုတိုက်တွန်းလိုက်ပါတယ်။ကမ္ဘာနိုင်ငံခေါင်းဆောင်တွေနဲ့စကားပြောဆိုချိန်သူ့ကိုအများဆုံးမေးကြတဲ့မိခွန်းကတော့အမေရိကန်နိုင်ငံကြီးမှာဘာတွေဖြစ်နေသလဲဆိုတဲ့အကြောင်းပဲဖြစ်တယ်လို့အိုဘားမားကဆိုပါတယ်။အမေရိကန်သမ္မတလောင်းပြိုင်ပွဲမဲဆွယ်စည်းရုံးမှုတွေမှာမကြာခဏဆိုသလိုစကားပြောဆိုရိုင်းစိုင်းတာတွေနဲ့သဘောထားကွဲလွဲမှုတွေကိုဖြစ်ပေါ်စေပြီးဒီမိုကရေစီနဲ့လူမှုအတိုင်းအဝိုင်းကိုဖျက်ဆီးနေတယ်လို့သူကဆိုပါတယ်။ငွေကြေးအခက်အခဲကြောင့်သတင်းဌာနတွေဟာဝန်ထမ်းတွေနဲ့အရင်အမြင့်လိုအပ်ချက်တွေကိုရှော့ချဖျက်တောက်နေရပေမဲ့သတင်းနောက်တွေအနေနဲ့အကြောင်းအရာတစ်ခုကိုအပေါ်ယံလောက်မကြည့်ပဲတည်တည်ကြာအလေးနဲ့ထားဆောင်ရွက်ဖို့သမရကထည့်သွင်းပြောဆိုသွားပါတယ်။
ဥရောပဒေသမှာရင်ဆိုင်နေရတဲ့ရွှေပြောင်းဒုက္ခတွေအရေးကံတွယ်နိုင်ဖို့နိုင်ငံတကာရဲ့ကြိုးပမ်းမှုတွေအတွက်အမေရိကန်အစိုးရကနောက်ထပ်အမေရိကန်ဒေါ်လာ30,000,000,000ထပ်မံကူညီသွားဖို့ရှိပါတယ်။ဥရောပနိုင်ငံတွေကိုရောက်နေကြတဲ့ဒုက္ခသည်တွေကိုကာကွယ်ပေးဖို့သူတို့အတွက်နေရာထိုင်ခင်းနဲ့တခြားလိုအပ်တဲ့အထောက်ပံ့တွေပေးနိုင်ဖို့အတွက်ကုလသမဂ္ဂနဲ့နိုင်ငံတကာကြက်ချင်ဒီအဖွဲ့တွေကနေတဆင့်ဒီထောက်ပံ့ငွေတွေကိုပေးအပ်သွားမယ်လို့အမေရိကန်နိုင်ငံသားရေးဌာနကတနင်္လာနေ့မှာကြေညာချက်ထုတ်ပြန်ထားပါတယ်အခုထပ်မံကူညီတဲ့ငွေနဲ့ပါဆိုရင်ဥရောပမှာရွှေပြောင်းဒုက္ခသည်အရေးပြဿနာစကြုံတွေ့ခဲ့ရတဲ့ပြီးခဲ့တဲ့နှစ်ကစလို့ဒီပြဿနာကိုကင်တွယ်နိုင်ဖို့အတွက်အမေရိကန်အစိုးရကကူညီထောက်ပံ့တဲ့ငွေဟာဒေါ်လာတန်ပေါင်း44,000,000,000ပါရှိသွားပါပြီအခုထပ်မံကူညီတဲ့ဒေါ်လာတန်20တဲကဒေါ်လာ18တန်ခွဲလောက်ကိုတော့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုပ် UNHCR ရဲ့ဥရောပဆိုင်ရာဒုက္ခသည်နဲ့ရွှေပြောင်းဝင်ရောက်သူတွေကူညီပေးရေးလုပ်ငန်းတွေအကောင့်ထဲပို့ရမှာကူညီပေးသွားဖို့ဖြစ်ပါတယ်။အထူးသဖြင့်အစ်စ်ရောက်လာတဲ့ဒုက္ခသည်တွေအတွက်လိုအပ်တဲ့အစီအစဉ်တွေချမှတ်ဆောင်ရွက်သွားနိုင်ဖို့ပါ။ ကျန်တဲ့ဒေါ်လာ2000ခွဲကိုတော့တိတ်မကြခင်တုန်းကဒီဂရိနိုင်ငံကနေအရေးပေါ်ကူညီတောင်းခံခဲ့တဲ့အပေါ်မှာကူညီသွားဖို့နဲ့ဥရောပအရှေ့တောင်ပိုင်းဒေသမှာရှိတဲ့ရွှေပြောင်းဒုက္ခတဲ့အမျိုးသမီးနဲ့မိန်းကလေးငယ်တွေကိုကူညီသွားဖို့ပဲဖြစ်ပါတယ်ရှင်
။နျူကလ িয়ার အစီအစဉ်နဲ့ပတ်သက်လို့မြောက်ကိုရီးယားကဆက်ဆက်တိမကန်အကဲဆက်ရန်လိုလာတဲ့အပေါ်အမေရိကန်သမ္မတဥပမာကတရုတ်ဂျပန်တောင်ကိုရီးယားနဲ့နိုင်ငံခေါင်းဆောင်တွေနဲ့ဒီသတင်းပတ်တဲ့ဝါရှင်တန် DC မှာဆွေးနွေးသွားဖို့ရှိပါတယ်။ဒါမဲ့ကြာသာပတင်းနေ့ကြာရင်သမ္မတဥပမာကဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေတောင်ကိုရီးယားသမ္မတပတ်ကွန်ဟေရိုနဲ့နျူကလ িয়ার လုံခြုံရေးထိပ်သီးဆွေးနွေးပွဲရဲ့အပြင်ဘက်မှာတည်ထောင်ဆွေးနွေးကြမှာဖြစ်ပြီးတရုတ်သမ္မတရှီကျင်းပင်မြောက်ကိုရီးယားစီးပွားရေးနဲ့တန်တမန်အကြီးအကဲတို့နဲ့တီးခြားစီတွေ့ဆုံမှာဖြစ်ပါတယ်။မြောက်ကိုရီးယားနိုင်ငံဟာလောင်စာအဆိုင်ခဲသုံးဒုံးကျည်စမ်းသပ်မှုအောင်မြင်ခဲ့တာအာကာသတွေကိုပယ်တင်ဒုံးကျည်စနစ်စမ်းသပ်အောင်မြင်တာအပါအဝင်သူ့ရဲ့နျူကလ িয়ার လက်နက်လုပ်ငန်းစဉ်တိုးတက်မှုပေါ်မှာဂုဏ်ယူဝင်ကြားနေတာဖြစ်ပါတယ်။
ဒီတော့တွင်မှာပဲဒီမြောက်ကိုရီးယားနိုင်ငံကနေတာတိုပြစ်မစ်ဆိုင်းဒုံးကျည်တစ်စင်းကိုရှေ့ဘက်ကမ်းလွန်ပင်လယ်ထဲကိုဒီကနေ့ပစ်လွတ်ခဲ့တယ်လို့တောင်ကိုရီးယားနိုင်ငံကပြောပါရယ်။မြောက်ကိုရီးယားပေါ်မှာနိုင်ငံတကာကအသိချမှတ်လိုက်တဲ့တံခတ်ပိတ်ဆို့မှုတွေနဲ့အမေရိကန်နဲ့တောင်ကိုရီးယားပူးတွဲစည်းရေးလေ့ကျင့်မှုတွေဆက်လုပ်နေတဲ့အပေါ်မှာတုံ့ပြန်တဲ့မြောက်ကိုရီးယားရဲ့နောက်ဆုံးလှုပ်ရပါ။မြောက်ကိုရီးယားစစ်ကမ်းမြို့ဝန်ထမ်းအနီးမှာဒီကနေ့နောက်ပိုင်းကအခုလိုပစ်လွတ်တာဖြစ်ပြီးတော့ကီလိုမီတာ200အကွာအဝေးထိရောက်ခဲ့တယ်လို့တောင်ကိုရီးယားပူးတွဲစည်းဥစည်းချုပ်များအဖွဲ့အကြီးအကဲကပြောပါရယ်။မြောက်ကိုရီးယားအစိုးရကဒီလ21ရက်နေ့တုန်းကလည်းတာတိုပြစ်ဒုံးကျည်5စင်းကိုအရှိပိုင်းဟမ်ဟန်းမြို့ကနေပြီးတော့အရှိပင်လေတဲ့ကိုပြစ်လုခဲ့ပါသေးတယ်။အဲ့ဒီမတိုင်ခင်တပတ်တုန်းကလည်းသူ့အပေါ်မှာချမှတ်ထားတဲ့ကုလသမဂ္ဂရဲ့အရေးယူတက်ခတ်မှုတွေကိုစန့်ကျင်တုံ့ပြန်တဲ့အနေနဲ့တာလက်ပြစ်ဒုံးကျည်တချို့ကိုပင်လေတဲ့ကိုပြစ်လုခဲ့ပါသေးတယ်။ပြီးခဲ့တဲ့လတည်းဒီမြောက်ကိုရီးယားရဲ့နျူကလ িয়ার စမ်းသပ်မှုတွေကြောင့်ကုလသမဂ္ဂကမြောက်ကိုရီးယားပေါ်တန်ခတ်ပိတ်ဆို့မှုတွေတိုးချဲ့ချမှတ်ခဲ့တာပါ။ဒီလိုမျိုးနိုင်ငံကတန်ခတ်ပိတ်ဆို့အရေးယူမှုတွေတိုးမြင့်ချမှတ်လာတာကြောင့်မြောက်ကိုရီးယားနိုင်ငံအတွင်းစားနပ်ရိက္ခာမလုံလောက်တဲ့အခြေအနေဖြစ်လာနိုင်တဲ့အတွက်ကြိုတင်ပြင်ဆင်ထားကြဖို့မြောက်ကိုရီးယားအစိုးရကပြည်သူတွေကိုနှိုးဆော်ထားပါတယ်ရှင
်။အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်တဲ့တွေကိုမှတ်ခင်ဖြူထွေးနဲ့ကိုညာဝင်းအောင်တို့ကပြောပြပေးခဲ့တာပါရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုအင်တာနက်ဆက်မျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်ခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်ပေးတော့ပါတော့မယ်တရုတ်မြန်မာနယ်စပ်မှာအခြေစိုက်ပြီးတနင်္ဂနွေပစ်ခတ်တိုက်ခိုက်မှုရစရဲ့သဘောတူစာချုပ် NCA ကိုလက်မှတ်မရေးထိုးသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရဲ့ကောင်းဆောင်တွေဆွေးနွေးပွဲကိုဝတ်တပ်ဖွဲ့ဌာနချုပ်ပန်းဆန်းမှာ၃ရက်ကြာကျင်းပခဲ့ပြီးအစိုးရတင်တဲ့အမြန်ဆုံးနိုင်ငံရေးဆွေးနွေးဖို့အဆုံးဖြတ်ခဲ့ပါတယ်။တစ်ဆက်ထဲမှာပဲရှမ်းနယ်ပလောင်တပ်ဖွဲ့တွေအကြားဖြစ်ပွားနေတဲ့ပဋိပက္ခတွေရပ်ဆိုင်ပြီးတော့နှစ်ဖက်ညှိနှိုင်းဆွေးနွေးဖို့ကိုလည်းတောင်းဆိုလိုက်ပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်မရေးထိုးသေးတဲ့ဝါပြည်သွေးစည်းညွံ့ညွံ့ရေးပါတီ UWSP UWSA ကချင်လွတ်လပ်ရေးအဖွဲ့ KIO KIA ရှမ်းပြည်တိုးတက်ရေးပါတီ SSPP SSA ပလောင်ပြည်လူမျိုးရေးတပ်ဦး PSLF TNLA မြန်မာပြည်မျိုးသားဒီမိုကရေစီမဟာမိတ်တပ်ဖွဲ့ MNDAA ကိုကန့်တပ်ဖွဲ့ရခိုင်တပ်မတော် AA မြို့သားဒီမိုကရေစီသွေးစည်းညွံ့ညွံ့ရေးတပ်ဖွဲ့ NDAA ခေါ်မိုင်းလာအဖွဲ့ကခေါင်းဆောင်34ဦးဟာဝါတပ်ဖွဲ့ဌာနချုပ်ပန်ဆန်းမြို့မှာဒီလ26ရက်နေ့ကနေ28ရက်နေ့အထိတွေ့ဆုံဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ဒီဆွေးနွေးပွဲအပြီးမှာအစိုးရအသင်းနဲ့တွေ့ဆုံပြီးအမြန်ဆုံးနိုင်ငံရေးဆွေးနွေးဖို့သဘောတူခဲ့ကြပါတယ်။အစိုးရအသင်းနဲ့နိုင်ငံရေးတွေ့ဆုံဆွေးနွေးဖို့ကိုစောင့်ဆိုင်းနေကြောင်းကို NDAA ခေါ်မိုင်းလာအဖွဲ့ကအထွေထွေတွင်မှုဦးကြည်မြင့်ကအခုလိုပြောပါတယ်
။ဒီကုတော်တို့ပန်းဆန်းစီဒီနီလာခံမကျင်းတန်တန်ဆုံးဖြတ်ထားတဲ့အတန်းအဒီစစ်တာအတန်းဒါမဲ့ရဲ့အစိုးရအသင်းနဲ့ပေါ်ပေါက်လာတာကြောင့်သူဆိုတဲ့ပူပေါင်းရှင်နဲ့အဲ့ဒီစံတာနဲ့ရှိတဲ့လောလောဆယ်အစိုးရအသင်းကတော့အာနာမရသေးဘူးလေနောက်ပြီးနေရတော့လို့ပြောတာ။အဲ့ဒီအပေါ်မှာအဲချီပီမှာဆက်လက်ပြီလို့လုပ်မလဲဆိုတော့ပေါ်လာမှာအစိုးရပြရတယ်ပြီလို့ဆုံးဖြတ်မလဲဆိုတော့ကျွန်တော်တို့စောင့်ကြည့်နေပါတယ်
တို့ရကြကျင်းပါတဲ့အဖွဲ9ဖွဲ့ခေါင်းဆောင်တွေရဲ့အစည်းအဝေးကရှမ်းပြည်နယ်မြောက်ပိုင်းမှာရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS SSA တောင်ပိုင်းနဲ့ပလောင်ပြည်လွတ်မြောက်ရေးတပ်ဦး PSLF TNLA အကြားဖြစ်ပွားနေတဲ့တိုက်ပွဲတွေရပ်ဆိုင်းဖို့နဲ့တွစ်ဆုံဆွေးနွေးဖို့ကိုလည်းတိုက်တွန်းထားပါတယ်နိုင်ငံရေးအရတွစ်ဆုံဆွေးနွေးဖို့အတွက်ပူးပေါင်းဆောင်ရွက်သွားမယ်လို့လည်းဦးကြည်မြင့်ကဆက်ပြောပါတယ
်သူတို့နှစ်ဖွဲ့စလုံးဟာတိုင်းရင်းသားအဖွဲ့စုဖြစ်ပါတယ်ကျင်းရချက်ထမအတန်းတော့ပြခရစရေလို့ပါ။နောက်အားလုံးလည်းသူတို့ကိုတတ်တွေးမယ်။ကျွန်တော်တို့ဟာအချမ်းကြီးနဲ့လိုဖြည့်ရှင်းကြီးနဲ့ဆိုတော့သူအဲ့ဒီအစီအမမျော်လင့်ရှင်ဘူး။ဆိုတော့ကျွန်တော်တို့ဟာလုံးလုံးဆယ်ရတော့ကျွန်တော်တို့အားလုံးသူတို့နဲ့ဝိုင်းဝိုင်းဆွေးနွေးဖို့နှစ်ဖက်စလုံး သဘောပေါက်အောင်ပြည်နယ်သွားအောင်ဒီလူတွေကိုဒုက္ခမပေးနိုင်အောင်ဆိုတော့အဲ့ဒါပန်တာနဲ့ကျွန်တော်တို့ဆောင်ရွက်နေတာပ
ါ PSLF DNLA ကပလောင်တပ်ဖွဲ့ကပြောရေးဆိုခွင့်ရှိသူဘုံမှုမိုင်အိုက်ကျော်က RCSS SSA တောင်ပိုင်းနဲ့ဆွေးနွေးဖို့အတွက် UNFC ကညွှန်ညွှန်သောတိုင်းသားလူမျိုးများဖက်ဒရယ်ကောင်စီကဂျာဝင်ညှိနှိုင်းနေကြောင်းအခုလိုပြောဆိုပါတယ်
တွေ့ဆုံမှာတော့နှစ်ဖက်ကတော့လက်ခံတယ်ယူနက်စီနဲ့ဒီနှစ်ဖက်တွေ့ထားပြီဒါမဲ့ဒီကျွန်တော်တွေ့ရမယ့်နေရာနဲ့တွေ့ရမယ့်တရားမဟုတ်ဘူးနော်အချိန်မီကျွန်တော်ညီလေးပြေဖို့ကျွန်တော်အကြောင်းပြန်လာတယ်ကျွန်တော်လည်းဆက်တွေ့ရတာပေါ့ဒီတော့အမှအကြောင်းပြန်လာတော့ရှိတယ
်ဒီလ24ရက်နေ့နောက်ပိုင်းမှာတော့ရှမ်းတက်နဲ့ပလောင်တပ်ဖွဲ့အကြားမှာတိုက်ပွဲတွေငြိမ်သက်နေတယ်လို့လည်းပြောပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကလာမယ့်ရက်ပိုင်းအတွင်းမှာအစိုးရအသစ်ဖွဲ့စည်းဖို့ရှိနေပြီးအစိုးရဖွဲ့စည်းပြီးတဲ့နောက်မှာတော့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်မရေးထိုးသေးတဲ့အဖွဲ့တွေနဲ့ပါပြည်တွင်းငြိမ်းချမ်းရေးလုပ်ငန်းတွေပူးပေါင်းဆောင်ရွက်နိုင်မယ်လို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့ကမျှော်လင့်ထားပါတယ်
ကိုမိုးစောပါရှင်ခုတော့မန္တလေးတိုင်းဒေသကြီးဝန်ကြီးချုပ်ဖြစ်လာတဲ့ဒေါက်တာစောမျက်မှောင်နဲ့တွေ့ဆုံမေးမြန်းခန်းကိုတင်ပြပါမယ်။မန္တလေးတိုင်းဒေသကြီးဝန်ကြီးချုပ်တယောက်အနေနဲ့စိုက်ပျိုးမွေးမြေးငင်းချမ်းရင်းနဲ့တယံစားတာတွေကိုထိထိရောက်ရောက်ခွဲဝေတုံးဆွဲရေးတွေကိုအထူးကဦးစားပေးလုပ်သွားမယ်လို့ဒေါက်တာစောမျက်မှောင်ကပြောကြားလိုက်ပါတယ်။ NLD အစိုးရတက်လက်ထက်မှာတိုင်းဒေသကြီးတွေရဲ့ဝန်ကြီးဌာနနဲ့ဝန်ကြီးနေရာတွေကိုရှော့ချသွားပြီးတော့အစိုးရကိုကြစ်လက်ထိရောက်အောင်ဆောင်ရွက်သွားမယ်လို့ VOA မြန်မာပိုင်းနဲ့တီးတက်မေးမြန်းခန်းမှာဒေါက်တာစောမျက်မှောင်ကပြောကြားခဲ့တာပါ။မန္တလေးမြို့မှာဒေါက်တာစောမျက်မှောင်ကိုကိုထက်အောင်ကတွားရောက်သိဆုံးမေးမြန်းထားတာဖြစ်ပါရဲ့ရှင်
ဒီကနေ့မှာပဲဒီတိုင်းဒေသကြီးလွှတ်တော်မှာဆရာကိုတိုင်းမန္တလေးတိုင်းဝန်ကြီးချုပ်အဖြစ်တည်ပြုလိုက်တဲ့အတွက်ဆရာအနေနဲ့တာဝန်ထမ်းဆောင်တဲ့အခါမှာဘယ်လိုကဏ္ဍတွေကိုအဓိကဦးစားပေးလှုပ်ဆောင်သွားဖို့ရှိပါလဲခင်ဗျာ
ဗမာနိုင်ငံမှာကနေ့ကျွန်တော်တို့အရင်အစိုးရကလည်းစီးရင်မွေးတည်မှုရှင်းချရေးဆိုတာလုပ်ခဲ့တယ်နောက်ပြတိုင်းပြည်စီပွားရေးဖွံ့ဖြိုးတိုးတက်ဖို့အဲအဲ့ဒီနှစ်ခုကတွေ့ရပေါ့နော်တိုင်းပြည်ဖွံ့ဖြိုးတိုးတက်ရုံနဲ့မကဘူးပြည်သူတွေကိုရောစိတ်ကစိတ်နှလုံးလုံးချုံစိတ်ချမှုရှိတယ်ဆိုတာမူတည်တာပေါ့အဲ့တော့ဘေကန်နာလေးလဲဆိုတော့ကျွန်တော်နိုင်ငံဆက်ပြိုးမွေးမြူနေနိုင်ငံလေလူ90ရာခိုင်နှုန်းကကျွန်တော်ခြေလက်တွေမှာနေတယ်ကျွန်တော်တို့မှာ heavy industry ဆိုတဲ့ဆက်မှုတုံးကတိတ်မဖွံ့ဖြိုးသေးဘူးစီးရင်မွေးတည်မှုရှော့ချရေးလို့လည်းပြောနေသေးတယ်လယ်ရီမြေတွေတိတ်ပြီးတော့နော်တောင်သူလယ်သမားတွေဘောကပို့ပြီးတော့တောင်မှအခက်အခဲတွေ့နေတယ်အော်ဒီကန်နာကတော့ဦးစားပေးလုပ်ငန်းထဲမှာပါမှာပေါ့နော်နောက်တစ်ခုပြောချင်တာဘာလဲဆိုတော့တိုင်းပြည်မှာတနတ်တန်နေကြားနေရတော့ရှိသေးတယ်နော်စမတီဖြစ်နေလို့ရှိသေးတယ်ဒါကဘာလဲဆိုလို့ရှိရင်မကောင်းတဲ့အလားလားနုနယ်သေးတဲ့ဒီမိုကရေစီကနောက်ကျောင်းပြန်သွားနိုင်တဲ့အထက်မှာဒီတစ်ခုပါတယ်လေအဲ့ဒါကြောင့်မို့ကျွန်တော်တို့ဘာလဲကြပြိုင်နဲ့ထဲလောက်ရမယ့်လုပ်ငန်းတွေကငင်းချမ်းရေးရအောင်လဲလို့ဘာလို့ဆိုတော့လက်နက်ကင်တွေရှိနေသေးတယ်ငင်းချမ်းရေးနဲ့အတူကျွန်တော်တို့တိုင်းပြည်ဖွံ့ဖြိုးရေးကိုတွဲလို့အောင်မတစ်ခုပြီးမှတစ်ခုလုံးလို့မရတော့တဲ့အခြေအနေအဲ့တော့ဆက်ပြေးမွေးမြူကိုလည်းလို့အောင်အလားတူဘာလဲဆိုလို့ရှိရင်ကျွန်တော်နိုင်ငံမှာတရားစာလာတွေတော်တော်ကုန်းနေနော်တရားစာသားဆိုတာဘာပဲပြောပြောဆက်မှုခန္ဓာမှာလဲအကျုံးဝင်တယ်တတုခန္ဓာကန္နာမှာလဲအကျုံးဝင်တယ်ကျွန်တော်နိုင်ငံမှာတရားစာသားကိုရှိအရှိတိုင်းထုတ်ပြီးရောင်းစားနေတာ value added မလုပ်နိုင်တဲ့ဉာဏ်မရှိခဲ့ဘူးအဲ့တော့ဒီခန္ဓာကိုလည်းကျွန်တော်တို့ကြိုင်နဲ့ထဲလို့အောင်ပြောရရင်တော့ပေါ့နော်ဒီ၃ခုကိုဦးစားပေးလုပ်မဲ့အထက်မှာဘိုးဆိုးရမှာလဲပါမှာပေါ့နော်အဲ့တော့ဘိုးဆိုးရဲ့ policy အတိုင်းကျွန်တော်တို့တိုင်းဒေသကြီးရတယ်ဒါဆက်လုပ်ရမှာပေါ့
ပြီးခဲ့တဲ့ဆိုးရသက်တမ်း၅နှစ်အတွင်းမှာဒီတိုင်းဒေသကြီးလွှတ်တော်အပါအဝင်ဒီဝင်ကြီးချုပ်တည်းရဲ့အခန်းကဏ္ဍတွေနဲ့ပတ်သက်ပြီးတော့တော်တော်လေးဝေဖန်တန်နေစုညံခဲ့ပါတယ်ဆိုတော့ဆရာအနေနဲ့လာမယ့် AP လာစမ်းမှာတာဝန်ထမ်းဆောင်တော့မယ်ဆိုတော့ဝင်ကြီးချုပ်ဖြစ်တာဝန်ထမ်းဆောင်တော့မယ်ဆိုတော့ဘလို့ရပြုပြင်ပြောင်းလဲမှုတွေလုပ်သွားဖို့အစီအစဉ်ရှိပါလဲခင်ဗျာ
တတိထားမိမှာပါနော်ဝင်ကြီးဌာန22ဌာနလုပ်လိုက်တယ်ဝင်ကြီးရေတွေလျှော့ချတိုင်းဒေသကြီးမှာလည်းအလားတူဝင်ကြီးရေတွေလည်းလျှော့ချမယ်ဝင်ကြီးဌာနလည်းအရေးရှိပြောရရင်ကျွန်တော်တို့ကကြစ်လက်တဲ့အစိုးရတစ်ခုဖွင့်မယ်ပြည်သူတာဝန်ခံနိုင်အောင်လုပ်မယ်အစိုးရရဲ့အတုံးစီတွေလျှော့ချအောင်လုပ်နိုင်မယ်ကျွန်တော်တို့ခေါင်းဆောင်ကအများအားမှားထားတာနော်ဒီဝင်ကြီးချုပ်ဆိုလို့ဝင်ကြီးချုပ်အာဏာနော်အဲဝင်ကြီးဆိုလို့ဝင်ကြီးအာဏာတရားအာဏာမဟုတ်ဒါလုပ်ပိုင်ခွင့်မယ်ကျွန်တော်တို့ရတာပြည်သူကလွှဲပေးထားတဲ့လုပ်ပိုင်ခွင့်အာဏာဒီလုပ်ပိုင်ခွင့်အာဏာပေါင်နဲ့မကြော်ရအောင်နော်တစ်အချက်ကနှစ်ကဘာလဲဆိုလို့ရှိရင်အလွဲသုံးစားမလုပ်အောင်အာဏာကိုအလွဲသုံးစားမလုပ်အောင်ကျွန်တော်တို့စူးစမ်းမှာစေတနာထားပြီးစေတနာတန်းတန်းလုပ်မယ်ယူယူသားသားလုပ်မယ်ကျူကျူဆဆလုပ်မယ်အဂတိကျင့်စဉ်တဲ့အစိုးရဖြစ်အောင်လုပ်မယ်ပြည်သူတွေရဲ့ဆန္ဒကိုပြည့်ဝစွာအကောင့်တွေဖွင့်နိုင်တဲ့အစိုးရတရားဖြစ်အောင်ကျွန်တော်တို့စူးစမ်းမယ်ဒီတိုင်းပဲကျွန်တော်တို့လုပ်မှာပဲ
ဟိုမန်နေတိုင်းမှာဆိုရင်လည်းဝင်ကြီးတွေကိုဆရာအနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေအရဆိုရင်
တော့ကျွန်တော်ရွေးရမှ
ာရှိပါတယ်ဆိုဆရာအနေနဲ့မန်လေးတိုင်းဝင်ကြီးကိုဘဒုအများရထားတာရှိပါလေ
ရထားတာကျွန်တော်တို့အခုချိန်မှာတော့ဒါကျွန်တော်ပုံမှန်လည်းပြောမယ်နော်ကျွန်တော်ရထားပြီကျွန်တော်ဒါတော့တမနာစီတင်ရတယ်ကျွန်တော်မေးတယ်ဝင်ကြီးဌာနဗန္ဒနာစီလဲဆိုတော့အရင်ကဟာလည်းနေတယ်အရင်ကကိုကူရှိတယ်ဟုတ်ပြီနော်အဲ့တော့ဝန်ကြီးဌာနအရေးအတွက်နေတဲ့ဆိုရင်ဝန်ကြီးအရေးအတွက်လည်းနေမှာပါနော် အလားတူကျွန်တော်တို့တို့တွေကပါလဲဆိုကျွန်တော်ကောင်းဆောင်တော်ဆန်းစုကြည်ရှိပါတယ်เนาะဘယ်ဝင်ကြီးကိုရွေးရွေးပါပဲရွေးရွေးပေါ့เนาะကျွန်တော်တို့ကကျွန်တော်တို့ဥက္ခရာစီကို CB form နဲ့တင်ပြီးတော့မှအားလုံးညှိပြီးတော့မှဥက္ခရာအတီးပြည့်ချက်ယူပြီးတော့ရွေးရတဲ့ဆိုတဲ့သဘောကိုကျွန်တော်ပြောချင်တာเนาะဒါပါလဲဆိုလို့ရှိရင်ပုံမှန်လင်းလင်းပြောရရင်ကျွန်တော်တို့လွတ်တော်ကိုယ်စားလှယ်ပဲဖြစ်ဖြစ်เนาะဟိုဝင်ကြီးတွေပဲဖြစ်ဖြစ်ပေါ့เนาะအားလုံးဟာပါတီရဲ့စီမျက်စီကန်းအောက်မှာပါတီရဲ့ကျညာစတဲ့နေ့အောက်မှာပဲကျွန်တော်တို့နေထိုင်ကြမှာလိုင်းနာကြမှာ
ဟုတ်ပါဆရာအနေနဲ့ရွေးတဲ့အထက်မှာဒီ NLD ပါတီလွတ်တော်ကုသလေတွေကလားဒါမှမဟုတ်တခြားပါတီတွေကပါမလားဒါမှမဟုတ်ဘူးဆိုရင်တခြားပေါ့
ကျွန်တော်တို့မူထဲမှာအပြင်မှာမှာကွကျွန်တော်ပြင်ပပညာရှင်တချို့နေရာတွေမှာပညာရှင်တွေပါမကူဖြစ်မှာပါပါမယ်နော်လွတ်တော်ကုသလေတွေကဂျန်နဲ့ဝင်ကြီးကြီးရှိပါတယ်နော်တခြားပါတီကဆိုတာကတော့ကျွန်တော်တို့ကဘာပဲပြောပြောအနိုင်ရများတဲ့အခါမှာကျွန်တော်တို့ဒီကိစ္စကကျွန်တော်တို့စဉ်းစားမယ်ကိစ္စပဲလေနော်အဲ့တော့လောလောလလကတော့ကျွန်တော်တွတ်တော်ကိုစလေတဲ့ရွေးချတယ်ပဲပါတီတွေပါတယ်ကျွန်တော် specific မပြောချင်ပါဘူးနော
်ပြင်ပပညာရှင်တွေကတော့ဘယ်လိုဝင်ကြီးဌာနတွေကိုအဓိကကန်ဆောင်ကန်ပါ့မလဲ
အဲ့ဒါကတော့ကျွန်တော်တို့ကဒီရာပေါ့နော်ပုံမှန်လင်းလင်းပြောရမယ်ဆိုလို့ရှိရင်ဟိုတချို့နေရာတွေကပြင်ပကအပုပ်ကူမှရမှာဘာလို့ဆိုတော့ NLD ကဖိနှိပ်ခံခဲ့တဲ့ကာလအများကြီးပြင်းထန်တာကိုခံနိုင်ရရှိတယ်နော်ဆင်းရဲတာကိုကျွန်တော်တို့ကောင်းကောင်းခံနိုင်တာရှိတယ်နော်အဲ့တော့ကျွန်တော်တို့မှပါလဲဆိုတော့ capacity building ဆိုတော့ကျွန်တော်တို့ NLD ကဒါမျိုးကိုမရခဲ့ဘူးဗျမရခဲ့တော့ကျွန်တော်တို့မှအုပ်ချုပ်ရေးအတွေ့အကြုံမှာနည်းတာတွေရှိတယ်နော်စီမံကိန်းတွေနဲ့ပတ်သက်တာဘဏ္ဍာရေးတွေနဲ့ဒါပုံမှန်လင်းလင်းပြောရပေါ့အဲ့တော့အဲ့လို feeling မှာအဲ့လို ਨੇ ပယ်လေးမှာကြာရင်တော့ကျွန်တော်ပညာပညာရှင်ကိုတုံးမယ်
မန္တလေးတိုင်းဒေသကြီးဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ကိုကိုထက်အောင်ကတွားရောက်တွေ့ဆုံမေးမြန်းထားတာဖြစ်ပါရဲ့ရှင် VOA မြန်မာပိုင်းစီစဉ်ကနေအင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါရယ်ခုတော့မွန်ပြည်နယ်ဝန်ကြီးချုပ်ဖြစ်ဦးမင်းမင်းဦးကိုခန့်အပ်လိုက်တဲ့အပေါ်အမြင်သဘောထားတွေကိုတင်ပြပါမယ်နိုင်ငံတော်သမ္မတကလည်းအဆိုပြုထားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးမင်းမင်းဦးကိုမွန်ပြည်နယ်လွှတ်တော်ကနေမွန်ပြည်နယ်ဝန်ကြီးချုပ်အဖြစ်အတည်ပြုလိုက်ပြီးဖြစ်ပါရယ်ဦးမင်းမင်းဦးဟာနိုင်ငံရေးအတွေ့အကြုံအားနေပြီးမွန်ပြည်နယ်အတွင်းမှာမွန်လူမျိုးတွေကိုရာဝန်ကြီးချုပ်ခန့်အပ်တင်တယ်ဆိုတဲ့အမြင်တွေရှိနေသလို2008အခြေခံဥပဒေအရပြည်နယ်နဲ့တိုင်းဒေသကြီးဝန်ကြီးချုပ်တွေကိုပြည်နယ်လွှတ်တော်ကနေရွေးချယ်ခွင့်မရှိတာကြောင့်မှန်ကန်မှုမရှိဘူးလို့နိုင်ငံရေးပါတီတာဝန်ရှိသူတွေကနေတုံ့သက်ပြောဆိုနေကြပါတယ်။ဒီအခြေအနေပြည့်စုံကိုတော့ VOA ထိုင်းအခြေစိုက်သတင်းထောက်နိုင်ကွန်အိမ်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါနိုင်ငံတော်သမ္မတကနေအဆိုပြုထားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးမင်းမင်းဦးကိုမွန်ပြည်နယ်လွှတ်တော်ကနေမွန်ပြည်နယ်ဝန်ကြီးချုပ်အဖြစ်အတည်ပြုလိုက်ပြီးဖြစ်ပါတယ်။မွန်ပြည်နယ်ဝန်ကြီးချုပ်အဖြစ်ခန့်အပ်ခံရတဲ့ဦးမင်းမင်းဦးဟာနိုင်ငံရေးအတွက်ကြုံနေပါနေတယ်လို့မွန်ပြည်နယ်အတွင်းမှာမွန်လူမျိုးတွေကဝန်ကြီးချုပ်ခန့်အပ်တင်တယ်လို့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကပြည်နယ်လွှတ်တော်ကိုယ်စားလှယ်မင်းအောင်မွန်ကပြောပါတယ်
ဒီမှာဟိုနိုင်ငံရေးအတွေ့အကြုံတွေလူတွေနိုင်ငံရေးအတွေ့အကြုံဆိုတဲ့နေရာမှာလေကျွန်တော်တို့ဒီစာအုပ်လေးကြိုင်လို့ဖတ်ဖတ်ရင်းလို့နေကျွန်တော်တို့ဒီနိုင်ငံရေးအတွေ့အကြုံတွေဆိုပြောဆိုလို့မရပါဘူးအဓိကတကယ်နှမ်းနှမ်းဆက်ဆက်လုပ်ဘူးတဲ့လူဆွေးစည်းတိုင်းမှာတကယ်တော့ဆက်ဆံဘူးတဲ့လူအဲ့မှာလှုပ်ရှားဘူးတဲ့လူဆိုရှိပြီးတော့အောင်မြင်မယ်လို့ကျွန်တော်တို့အဲ့ဒီကိုသုံးသပ်မိပါတယ်အဓိကကျွန်တော်ဖြစ်စေချင်တာအခုမွန်ပြည်နယ်မှာဆိုလို့ရှိရင်လည်းဒီအခုမွန်လူမျိုးပေါ့နော်မွန်လူမျိုးမရှိတာမှမဟုတ်ကြဘူးကျွန်တော်တို့ဘာဒီထဲလဲမွန်လူမျိုးရှိပါတယ်
မွန်ပြည်နယ်အတွင်းမှာမွန်လူမျိုးတွေကိုဝန်ကြီးချုပ်ခန့်မယ်ဆိုရင်ဒေသတွင်းငြိမ်းချမ်းရေးနဲ့မွန်စာပေယဉ်ကျေးမှုအရေးတွေပုံမှန်လှုပ်ဆောင်လာနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းမင်းအောင်မွန်ကအခုလိုဆက်ပြောပါတယ
်ဒီမွန်ပြည်နယ်မှာပြဿနာအများဆုံးဖြေရှင်းရမှာလို့ကျွန်တော်မွန်ပြည်နယ်ကိုနော်ပြဿနာဥမာကျွန်တော်တို့ဒီနေရာပြဿနာတွေနောက်တော့ဒီရဲ့စီမံကိန်းပြဿနာရှိတယ်နောက်တော့မူကြီးဆေးတွေရှိတယ်နောက်တော့ကျွန်တော်တို့ဒီလက်နက်ကန်ဖွဲ့စည်းနေတယ်မွန်ကြီးချမ်းရေးဖွဲ့နဲ့ဒီတမတော်ရေးနဲ့လည်းငြိမ်းချမ်းရေးစာချုပ်မထုတ်သေးရသေးဘူးအဲ့ဒီပုံမှာမူကြီးတော်မှာကျွန်တော်ဝန်ကြီးချုပ်အနေနဲ့ပေါ့နော်ကျွန်တော်တို့ဖြေရှင်းချင်တာကဝန်ကြီးချုပ်တယောက်ဒါကျွန်တော်တို့ကဒီအဓိကတိုက်ရင်သာဖြစ်နေဆိုလို့ရှိရင်လေကျွန်တော်တို့ကဒီငင်းချင်းကြီးဒီထိုးဆောင်နေနေမှာအများကြီးကျွန်တော်တို့ဝင်ချိုးတက်ရမှုရှိတယ်ပေါ့ကျွန်တော်တို့မုန်ပြင်းနေမှာကြတော့ကျွန်တော်မုန်လူမျိုးတွေရှိတယ်မုန်စာပေတွေမုန်ရင်ကျေးမှုတွေရှိတယ်ဒါတွေကိုကျွန်တော်မုန်လူမျိုးမဟုတ်တဲ့လူတယောက်ကဒီစာပေနဲ့ရေကျေးမှုတက်တက်လာရင်ဘယ်လိုနားလည်ပေးနိုင်မလဲ
2008ဖွဲ့စည်းပုံအခြေခံဥပဒေအရတက်ဆိုင်ရာပြည်နယ်နဲ့တိုင်းဒေသကြီးဝန်ကြီးချုပ်တွေကိုပြည်နယ်လွှတ်တော်တွေကလည်းရွေးချယ်ခွင့်မရှိတာကြောင့်မှန်ကန်မှုမရှိဘူးလို့ပြည်ထောင်စုဝန်ကြီးဖြစ်ရွေးချယ်ခံရသူလည်းဖြစ်မော်မျိုးရပါတီရဲ့ဒုတိယဥက္ကဋ္ဌနိုင်တက်လွင်ကပြောပါတယ်
ပြည်နယ်ကဝန်ကြီးချုပ်ကပြည်နယ်အမတ်တွေကနေပြီးတော့ရွေးချယ်ပြီးတော့အဲ့ဒါတင်ဖို့ပြန်ဝန်ကြီးချုပ်မှသာလေဒါမှန်ကန်တယ်ခု2008ခြေကဥပဒေကမှန်မှန်မမှန်မူမမှန်တဲ့ဆိုတော့ပြဌာန်းလာတဲ့သမရကနေကြက်ကြက်လူကိုသူကဖားမယ်ဆိုတော့ပြည်ထောင်စုမှာပဲအာဏာရှိတာ
မွန်ပြည်နယ်အတွင်းမှာမွန်လူမျိုးတွေကဝန်ကြီးချုပ်ဖြစ်ရွေးချယ်တဲ့တယ်လို့လဲမွန်ဒေသလွတ်ဆိုင်ရာဒီမိုကရေစီပါတီက2010ရွေးကောက်ပွဲကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဟောင်းနိုင်မျိုးတင်လွင်ကဆိုပါတယ်
ဒီမွန်ပြည်နယ်ဝန်ကြီးချုပ်အနေနဲ့ကတော့ကျွန်တော်အမြင်ကျတော့မွန်လူ
မျိုးဖြစ်စေချင်တာပေါ့မကချာမစင်းမှုလေးစရိုက်တွေကိုနားလည်ယူဆနိုင်မယ်လေ။ဘာကြောင့်လဲဆိုတော့အခုကျွန်တော်တို့မော်နီကဟိုရင်ကျင်းမှုကိုတိုက်ခံနေတဲ့ကာလချွင်လာဘူး
။2015ရွေးကောက်ပွဲမှာနိုင်ရခဲ့တဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်တောက်တာမင်းစုလင်းကတော့ NLD ခေါင်းဆောင်တွေအနေနဲ့2008ဖွဲ့စည်းပုံအခြေခံဥပဒေအရဝန်ကြီးချုပ်ကိုရွေးချယ်တာဖြစ်လို့စောရကတက်ဆရာအကြောင်းမရှိဘူးလို့လည်းဆိုပါတယ်။မုံပြင်းနဲ့ဝန်ကြီးချုပ်သက်အမည်စရင်အတိမပြုတ်စင်တော့က NLD ပါတီကဒေါက်တာအေးဆန်နဲ့မင်းတင်အောင်ဟန်တို့နှုတ်ကိုမုံပြင်းနဲ့ဝန်ကြီးချုပ်ဖြစ်လာလိမ့်မယ်လို့အများကအထင်ကြီးပေးခဲ့ကြပါတယ်။ NLD ပါတီကပြည်နယ်လွှတ်တော်ကိုယ်စားလှယ်မင်းတင်အောင်ဟန်ကတော့ဝန်ကြီးချုပ်တယောက်အတွက်နဲ့ပြောင်းလဲမှုတွေရှိမှာမဟုတ်တယ်လို့ပြည်နယ်လွှတ်တော်ကိုယ်စားလှယ်တွေရဲ့စုပေါင်းခေါင်းဆောင်မှုနဲ့မုံလူမျိုးတွေရဲ့လူအချက်တွေကိုလှုပ်ဆောင်သွားမယ်လို့လည်းအခုလိုပြောပါတယ်။
ပြည်နယ်လွှတ်တော်ကိုယ်စားလှယ်ထဲမှာမုံအများကြီးပဲပါတယ်လေ။ NLD မှာလည်းမုံအများစုပါတယ်။နောက်ဝန်ဒေသလုံးမှာလည်းမုံရှိတယ်။ဒီကျွန်တော်မုံမျိုးသားပါတီလည်းရှိတယ်။ဒီခိုင်မျိုးကလည်းမင်းရောက်မောလည်းမောပဲဆိုတော့ဒီမွန်သာတင်မှုကိစ္စတွေအားလုံးအပြီးတွတ်တော်မှာရောဒီအစိုးရဖွဲ့မှာအားလုံးဝိုင်းလုံးလိုက်ရင်အကုန်ဖြစ်သွားမှာပါဒီဝင်ရုပ်တယောက်တည်းနဲ့တော့အမှတော့ပြောင်းလဲမှာမဟုတ်ပါဘူ
းမုံမြင့်နဲ့ဝင်ရုပ်ဖြစ်ခန့်အခံရတဲ့ဦးမင်းမင်းဦးဟာယူသားဖြောင်းမှတ်ပြီးကြိုးစားတဲ့လူသူဖြစ်လို့ရွေးချယ်ခံရတာဖြစ်တယ်လို့ NLD ပါတီကိုယ်စားလှယ်တွေကပြောပါတယ်မုံမြင့်နဲ့ဝင်ရုပ်ဖြစ်ရွေးချယ်ခံရတဲ့ဦးမင်းမင်းဦးဟာအသက်46နှစ်အရွယ်ရှိပြီးဘီလင်းမြို့နယ်တောင်စွန်းကျေးရွာစာတီဖြစ်တယ်လို့အင်ဂျင်နီယာ BE ဘွဲရထားသူလူလည်းဖြစ်ပါတယ်ဦးမင်းမင်းဦးဟာဘီလင်းမြို့နယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဒုတိယဥက္ကဋ္ဌဖြစ်၎င်းဘီလင်းမြို့နယ်ရောဘာဆိုက်ပြူထုတ်လုပ်မှုအသင်းဗန္ဒာရေးမှုဖြစ်၎င်းတောင်စွန်းတိုက်နယ်စေယုံကြီးကြပ်မှုကော်မတီဖြစ်၎င်းလှုပ်ရှားဆောင်ရွက်နေသူလည်းဖြစ်ပါတယ်ခင်ဗျာ
ပြည်သူ့စံတန်းနဲ့ရွေးကောက်တင်မြှောက်ခံထားရတဲ့အရသာအစိုးရတဲ့လက်ထက်မှာအရင်ခေတ်ဆက်ဆက်တောက်လျှောက်ရှိနေခဲ့တဲ့မြန်မာလူထုကြားထဲမှာလည်းကြဲကြဲပြန့်ပြန့်သိရှိထားတဲ့အာဂရီလိုက်စားတာတွေလက်သင့်ရစတော့ကအခွင့်ထူးကံတွေပပျောက်သွားနိုင်မဲ့အလားအလာအခြေအနေမျိုးရှိနေပါပြီလားပြည်သူလူထုဆန္ဒကရောဘယ်လိုများရှိပါသလဲဆိုတာကိုအခုလာမယ့်အင်္ဂါနေ့ညတရက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးလူသူတွေအနေနဲ့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားပေးပါ VO ရဲ့တယ်လီဖုန်းနံပါတ်က1-239-382-555လေးဖြစ်ပါတယ်အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ကိုဆွေးနွေးကြတာကိုစာသားနဲ့ဖြစ်ဖြစ် MP3 အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ဘာဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။ဒီကနေ့ညကိုနိုင်ရဲ့တရားလေးလိုင်းစီစဉ်မှာဘာဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။ဒီကနေ့ညနေခင်းစီစဉ်တွေမကြခင်ပြီးဆုံးတော့မှာပါ။ကြမ်းရှိနေတဲ့အချိန်တွင်တည်ရင်ချင်းချုပ်ကိုမှခင်ဖြူတွေကပြောပြပေးပါအောင်ရှင်။
အစ်ချစ်ခီးတဲ့တင်လေရင်ကိုစီးနှင်းပြီးလေရင်ကိုစိုက်ပရက်စ်နိုင်ငံမှာဆင့်သက်ခိုင်းခဲ့တဲ့သူကိုဖမ်းဆီးထားမိပြီလို့စိုက်ပရက်စ်နိုင်ငံအရာရှိတွေကပြောပါရယ်လေရင်ကိုစီးနှင်းတဲ့သူဟာဆိုင်အီဖ်အယ်ဒင်မတ်စတာဗာဖြစ်တယ်လို့စိုက်ပရက်စ်အရာရှိတွေကပြောပါရယ်သူဘာကြောင့်လေရင်ကိုအခုလိုစီးနှင်းခဲ့တာလဲဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးခီးတဲ့55ယောက်လိုက်ပါလာတဲ့အစ်ချစ်ခီးတဲ့တင်လေဟာအစ်ချစ်နိုင်ငံအလက်ဇန်ဒရီးယားမြို့ကနေကိုင်ရိုမြို့ကိုအသွားလမ်းမှာအခုလိုစီးနှင်းခံရတာပါအခုစီးနင်းမှုဟာအကြမ်းဖက်လုပ်ရက်တွေနဲ့တော့ဆက်နွယ်မှုမရှိဘူးလို့ Cyprus နိုင်ငံသမ္မတ Nikos Anastasiadis ကပြောပါရရှင်။ဥရောပနိုင်ငံတွေအချင်းချင်းချားမှာထောက်လှမ်းရေးသတင်းအချက်အလက်တွေမျှဝေရေးကိုတိကျပို့လုပ်နိုင်တယ်လို့လှုပ်ဖို့လဲလိုအပ်တယ်လို့ Belgium နိုင်ငံ Brussels မြို့ကအကြမ်းဖက်တိုက်ခိုက်ခံရမှုနဲ့ပတ်သက်လို့ American ကပြောကြားလိုက်ပါတယ်။ထောက်လှမ်းရေးချက်တွေကိုမျှဝေကြတဲ့အနေအားမှာတိုးတက်မှုတွေရှိနေပေမဲ့လည်းတိကျမကပုံမလုပ်နိုင်တယ်လို့ဒီထက်မကလည်းလုပ်ရမှာဖြစ်တယ်။အခြေခံထောက်လှမ်းရေးဆောင်ရွက်ချက်တွေနဲ့လုံခြုံရေးအရာဆောင်ရွက်ရမယ့်ကိစ္စတွေကိုလုတ်ဖို့အတွက်ဘလောက်ရေးကြည့်တယ်ဆိုတာအခုဖြစ်ခဲ့တဲ့တိုက်ခိုက်မှုတွေကသတိပေးနေပါတယ်လို့အင်ဂျီရောပြောခွင့်ရပုဂ္ဂိုလ် George Ennis ကပြောသွားတာပါရှင်။တိုင်းနယ်ပြည်နယ်အစိုးရတွေထဲမှာတခြားတိုင်းဒေသပါတီတွေထဲကဝင်ကြီးနေရာတွေခန့်အပ်ဖို့ညှိနှိုင်းပြောဆိုမှုတွေရှိနေတယ်လို့မန္တလေးတိုင်းဝင်ကြီးချုပ်တဲ့အဖြစ်ရွေးချယ်ခန့်အပ်ခံရတဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကဒေါက်တာစောမြင့်မောင်ကပြောကြားလိုက်ပါတယ်။ဒီနေ့တိုင်းဝန်ကြီးချုပ်တွေနေရာမှာ NLD ပါတီဝင်တွေကိုပဲခန့်အပ်တာဝန်ပေးတဲ့အပေါ်တိုင်းဒေသပါတီတချို့ကမကြေမနက်ဖြစ်နေချိန်မှာမန္တလေးတိုင်းဝန်ကြီးချုပ်တွေက VOA နဲ့တီးတဲ့တွေ့ဆုံချိန်မှာပြောဆိုခဲ့တာပါရှင်
။တရင်ချင်းချက်ကိုမခင်ဖြူတွေကပြောပြပေးခဲ့တာပါ။ဒီညနေအတွက်စီစဉ်ထုတ်လုပ်ရင်းမှုကကွန်အောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဆူလမန်တာရာဝါလီဖြစ်ပါတယ်။ VOA American အသံညဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ည9:00-10:00အထိလိုင်းတိုမီတာ24 kHz 11.33 ညလိုင်းတိုမီတာ25 kHz 11.65လိုင်းတိုမီတာ51 kHz 55.5နဲ့လိုင်းလာမီတာ190 kHz 15.5တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးတော့အောင်ပါပါ။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရွှင်လန်းပါစေရှင်။
This program has come to you from the Voice of America, Washington.